မေရိကန်ရဲ့လျှို့ဝှက်ထောက်လှမ်းရေးအစီအစဉ်တွေကိုဖော်ထုတ်ခဲ့လို့အမေရိကန်အစိုးရအလို့ရှိနေတဲ့ Edward Snowden ကိုနိုင်ငံရေးခိုလုံခွင့်ပေးမယ်လို့လက်တင်အမေရိကန်နိုင်ငံတစ်ခုကကမ်းလှမ်းလိုက်ပါတယ်။အမေရိကန်ရဲ့အရေးယူမှုရန်ကနေ Snowden ကိုအကာအကွယ်ပေးဖို့လူသားချင်းစာနာမှုဆိုင်ရာခိုလုံခွင့်ပေးဖို့ဆုံးဖြတ်လိုက်တယ်လို့ Venezuela သမ္မတ Nicolas Maduro ကတောက်ချာနေကပြောခဲ့ပါတယ်။ Nicaragua သမ္မတ Daniel Ortega ကလည်းအခြေအနေပေးမယ်ဆိုရင်တော့ Snowden ကိုနိုင်ငံရေးခိုလုံခွင့်ပေးမယ်လို့တောက်ချာနေကပဲပြောခဲ့ပါတယ်။ဒါပေမဲ့ဒီ American အမျိုးသားလုံခြုံရေး Agency NSA မှာ contractor လုပ်ခဲ့သူ Edward Snowden အနေနဲ့အဲ့ဒီနှစ်နိုင်ငံလုံးကိုဘလို့အရောက်သွားမလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လောလောဆယ် Russia နိုင်ငံ Moscow မြို့တော်ကအပြည်ပြည်ဆိုင်ရာလေးစိတ်ထဲမှာရှိနေတယ်လို့ယုံကြည်ရတဲ့ Snowden မှာဒီခရီးသွားနိုင်ဖို့အထောက်အထားစာရွက်စာတမ်းမရှိတဲ့အတွက်ဘယ်ကောမှခရီးဆက်လို့မရဖြစ်နေပါတယ်။သူဟာနိုင်ငံပေါင်း12နိုင်ငံကျော်မှာခိုလုံခွင့်ပေးဖို့တောင်းခံထားပါတယ်။American ပြည်သူတွေရဲ့တယ်လီဖုန်းဆက်သွယ်မှုမှတ်တမ်းတွေကို NSA ကလျှို့ဝှက်ရယူတယ်ဆိုတာကိုဖော်ထုတ်ခဲ့တဲ့အတွက် American ကတော့ Snowden ကိုအရေးယူနိုင်ဖို့အလို့ရှိနေပါတယ်ရှင်။